ိုဗစ်ကရောဂါတကျော်ပြန်ကူးစက်မှုတွေကြောင့်သေဆုံးသူတွေနဲ့ကူးစက်သူတွေကြာစာပေးနေကြလေဆန့်ကျင်တင်များပြားခဲ့တဲ့အိန္ဒိယနိုင်ငံမှာကာကွယ်ဆေးထိုးဖို့စီစဉ်နေပေမဲ့အခက်အခဲတွေလည်းကြုံနေရပါတယ်တဆက်ရှင်နှစ်ထက်အရွယ်ရောက်သူတွေကာကွယ်ဆေးထိုးပေးမယ့်အစီအစဉ်စနစ်စတင်မှုအစိုးရကကြေညာထားပေမဲ့နယူဒယ်လီမြို့တော်အပါဝင်တချို့နေရာတွေမှာကာကွယ်ဆေးတွေအဆင့်ထက်မရှိသေးဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုနေပါတယ်
နာဘီဗက်ဆင်းစ်နဟီယဗက်ဆင်းစ်ကိုလည်းကမ္ပဏီဆက်ရက်စကီယ
လောလောဆယ်ကာကွယ်ဆေးတွေမရှိသေးပါဘူးကုမ္ပဏီတွေကနေဆေးတွေမှားထားပါတယ်ရတာနဲ့ချက်ချင်းအသိပေးပါမယ်လို့နယူဒယ်လီမြို့တော်ရဲ့ကျန်းမာရေးဝန်ကြီးဆက်တီယန်ဒါကူမာချန်ကကြာသာပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလူကြီးတန်း1400လောက်ရှိတဲ့အိန္ဒိယနိုင်ငံမှာစင်နေကစအရွယ်ရောက်သူတွေကာကွယ်ဆေးထုတ်ပေးမဲ့အစီအစဉ်တွေစီရင်ပေးကြဖို့ဘူရူနီကအင်တာနက်ဝက်ဘ်ဆိုက်တစ်ခုဖွင့်လိုက်ပြီးမဲ့ဝက်ဘ်ဆိုက်စာမျက်နှာကိုဝင်မရတာစီရင်ပေးလို့မရတာတွေရှိတယ်ဆိုပြီးဝေဖန်တယ်နေလဲလူမှုကွန်ရက်တွေမှာထွက်ပေါ်ခဲ့တာပါအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကြာသာပြင်းနဲ့ထုတ်ပြန်ချက်အရကိုဗစ်ကရောဂါကြောင့်သေဆုံးသူ3645ယောက်အပါအဝင်ကူးစက်သူလူနာသစ်39,259ယောက်ရှိခဲ့တာကြောင့်တနေ့ထဲမှာအများဆုံးသေဆုံးမှုဖြစ်နေလဲစန့်ကျင်တင်ခဲ့ပါတယ်